မျိုးသမီးအများစုဟာသူတို့ကြုံတွေ့နေရတဲ့ပြဿနာကိုသူတို့နဲ့အရင်အနည်းဆုံးအမျိုးနဲ့မိတ်ဆွေကိုအရင်ဆုံးအသိပေးလို့ရှိပါတယ်။ဒီအစ်စ်မှာမဖြေရှင်းနိုင်တဲ့အခါမှာယမီယပဘာသာရေးခေါင်းဆောင်အယတာအသင်းအဖွဲ့နဲ့ရက်ွက်အုပ်ချုပ်ရေးမှူးယုံစရာရီစီကိုတွားပါတယ်။အဲ့ဒီအစ်စ်တွေမှာဖြေရှင်းလို့မရတော့တဲ့အခါမှာမြို့နယ်အာဏာပိုင်အစ်စ်ကိုရောက်သွားပါတယ်။ဒါပေမဲ့ဒီအစ်စ်ကိုမရောက်တဲ့အမှုကများပါတယ်။ရက်ကနဲ့ကြေးအောင်အုပ်ချုပ်ရေးမှူးယုံကအမျိုးသမီးတွေအသုံးများပေမဲ့မိမိတို့ယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းကိုလည်းအားကိုးလို့ရှိပါတယ်။ဒါကြောင့်လက်ရှိပြဿနာကိုဖြေရှင်းဖို့မကြိုးစားဘဲဘဝဟောင်းကအခုတို့ကြောင့်အခုလိုဒုက္ခဖြစ်ရတာလို့အကြောင်းပြပြီးသီခန္ဓာမျိုးလည်းရှိပါတယ်။ခရိယံဘာသာဝင်ကတော့ခွင့်လွတ်ခြင်းသီခန္ဓာစတဲ့ဘာသာရေးရာသဘောတရားနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးစားကြတဲ့အကြောင်း Justice Based အဖွဲ့ရဲ့သူတေသနာစာရမှာဖော်ပြထားပါတယ်အထူးသဖြင့်အိမ်တွင်းအကြမ်းဖက်မှုတွေမှာဖြေရှင်းလို့မရတဲ့အခါယခင်ကမိမိဘဝပြုခဲ့တဲ့မကောင်းမှုအကျိုးကိုခံစားရတယ်လို့ယူဆပါတယ်အစိုးရဌာနကိုမယုံမကြည်ဖြစ်လာတဲ့အတွက်ဘာသာတရားကိုအားကိုးကြတာဖြစ်ပါတယ
်ကချင်ပြည်နယ်မှာဆိုရင်ဒလိထုံနှံအစင်လာရပြဿနာဖြေရှင်းတာကိုရောပုံမှန်ဥပဒေလမ်းကြောင်းအရာဖြေရှင်းတာကိုပါလက်မခံနိုင်တဲ့အမျိုးသမီးတွေရှိပါတယ်ငွေကုန်လူပန်းဖြစ်တဲ့ပြဿနာဖြေရှင်းဤကိုလက်မခံဘဲဖျားသခင်အလိုတော်အတိုင်းဖြစ်ချင်တာဖြစ်ပါစေလို့ဆုတောင်းကြတယ်လို့ကချင်ခရိယံအမျိုးသမီးတဦးကဆိုပါတယ်ချင်းလူအဖွဲ့အစည်းမှလည်းခရိယံအမျိုးသမီးတွေဟာတရားရုံးကိုမသွားတော့ဘဲဘာသာရေးအရာဓာတ်ရိုက်တွေ့ဆုံပြီးစိတ်ဆက်ဆွေးနွေးပြဿနာဖြေရှင်းတဲ့ဤကိုတုံးကြပါတယ်ပြဿနာရှိတဲ့အမျိုးသမီးဟာဖျားရှိခိုးကြောင်းကိုအရင်သွားပြီးဓမ္မဆရာကိုတင်ပြပါတယ်ဓမ္မဆရာဟာဖះစာကိုကိုးကားပြီးပြဿနာဖြေရှင်းဖို့ကြိုးစားပါတယ်။ဖះရှိကိုเจ้าမှာဖြေရှင်းလို့မရတော့မှရက်ွက်အုပ်ချုပ်ရေးမှုယုံကိုသွားကြတာဖြစ်ပါတယ
်။ဒါကြောင့်မို့ခရိယံအဖွဲ့အစည်းမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းမှာပါဝင်ဖို့လိုအပ်နေပြီလို့ချင်းအမျိုးသမီးတဦးကမြင်ပါတယ်။ဝန်ထမ်းလောကမှာအမျိုးသမီးကိုကွဲခြားဆက်ဆံတာရှိတယ်လို့ခရိယံအဖွဲ့အစည်းမှာလည်းရှိတယ်လို့ဆိုပါတယ်။ကျင်းလူဝဲစီမှာအမျိုးသမီးရဲ့အာသာချက်ကိုအတိအမှန်မပြုဘူးလို့သူကယူဆပါတယ်။ဘက်ဆောင်ကလေလာသုံးသပြီးပြဿနာကိုချင်းကပ်တဲ့အမျိုးသမီးဟာစိတ်ဆက်ဆွေးနွေးတဲ့စွမ်းရည်ဖြစ်သူရှိပါတယ်။ဒါပေမဲ့ဒီအချက်ကိုဖျားရှက်ကိုကြောင်းကရောချင်းလူဖွဲ့စည်းကရောအတိအမှန်မပြုကြဘူးလို့ဆိုပါတယ်။ဒါကြောင့်မို့ချင်းနိုင်ငံရေးလောကနဲ့ချင်းခရိယံအဖွဲ့အစည်းတွေမှာထင်ရှားတဲ့အမျိုးသမီးတယောက်မှမရှိတာဖြစ်ပါတယ်တဲ့။
ခရိယံအမျိုးသမီးတွေဟာပြဿနာအကြက်တဲနဲ့ရင်ဆိုင်ရပြီဆိုရင်ဓမ္မဆရာစီရင်ဖွင့်လေးရှိပါတယ်။ဒါပေမဲ့ဓမ္မဆရာဟာအမျိုးသားတွေဖြစ်နေတာမို့အမျိုးသမီးကိစ္စကိုနားမလည်ကြတာများပါတယ်။ဒါကြောင့်ခရိယံဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းကပါဝင်ဖို့လိုအပ်နေပြီလို့ကချင်နဲ့ရန်ကုန်ခရိယံအချို့ကယူဆပါတယ်။အမျိုးသမီးဓမ္မဆရာမရှိရင်အမျိုးသမီးပြဿနာကိုဖြေရှင်းရတာပိုပြီးထိရောက်လိမ့်မယ်လို့ယုံကြည်ကြပါတယ်။ဆရာနာရှင်ခေ2003ခုနှစ်မှာတည်ထောင်တဲ့မြမအမျိုးသမီးရေးရအဖွဲ့ချုပ်ဆိုတာရှိပေမဲ့အယုံကြည်ရှိသူနည်းတာကြောင့်2016ခုနှစ်မှာပြန်လည်ဖွဲ့စည်းခဲ့ပါတယ်။မတည်မှုဖြစ်ရင်ဓမ္မဆရာရက်ွက်အုပ်ချုပ်ရေးမှူးအမျိုးသမီးအသင်းအဖွဲ့ဆရာဝန်ရှေ့နေတရားရုံးစသဖြင့်အဆင့်ဆင့်သွားရတာကာယကံရှင်အဖို့ဒုက္ခရောက်လွန်းတဲ့အတွက်အောက်ခြေမှာစေဆက်ဆွေးနွေးဖြေရှင်းကြတာဖြစ်ပါတယ
်မြမတရားစီရင်ရေးစနစ်ဟာငွေကုန်ကြေးကြများပြီးအချိန်ကျန်ကြလွန်ပါတယ်မြမစကားမတတ်တဲ့တိုင်းရင်သားတိုင်းရင်သူတွေအတွက်မသင့်တော်တဲ့နေရာဖြစ်ပါတယ်သက်ဆိုင်ရာအာဏာပိုင်တွေအကြမ်းဖက်လိုက်စားပြီးမတရားလုပ်မှာကိုအမြဲတမ်းစိုးရင်ကြောက်လာနေရတဲ့စနစ်ဖြစ်ပါတယ်ဒါကြောင့်အမျိုးသမီးတွေအမှုဖြစ်ပြီးဆိုရင်တရားဥပဒေကြောင်းအရာလုံနေမဲ့အစားတလေတုံးစားလုံနည်းလုံထုံးအရာစစ်စပ်ဖြည့်ရှင်းကြဖို့မြကျင်းသားမော်လမြိုင်နဲ့ရန်ကုန်ကရှေ့နေတွေကအကြံပေးကြပါတယ်။မသိမှုဟာရောရေးပေးလိုက်ရုံနဲ့ညီကုန်းချုပ်သွားတာမဟုတ်ပါဘူး။အမျိုးသမီးကိုနှိမ်ပြီးဆက်ဆံတဲ့ဓလေ့ကြောင့်ခရယကရှင်အမျိုးသမီးဟာနာမည်ပြတ်သွားပြီးအတင်းအပြင်းအပြောခံရတဲ့ဘဝကိုရောက်သွားပါတယ်။ရောရေးပေးတဲ့အမျိုးသားဟာမသိမှုကလွတ်မြောက်သွားပြီးမြင်အမျိုးသမီးကတော့မကောင်းတဲ့အကျိုးဆက်ကိုဆက်လက်ရင်ဆိုင်နေရပါတယ်။ဒီအချိန်ဒီမှာဘာသာရေးသဘောတရားနဲ့သာစိတ်ဖြေရမလို့ဖြစ်နေပါတယ်။မတိမှုဖြစ်ပြီဆိုရင်ကျွလွန်သူကိုအပြစ်တင်လို့မရှိဘဲကျွလွန်ခံရသူရဲ့ ဝတ်စားဆင်ရင်မှုကြောင့်ဆိုတဲ့လွဲမှားတဲ့အယူအဆကြောင့်အမျိုးသမီးဘက်ကပိုပြီးနစ်နာရတာကိုဒေါက်တာမေဝင်းမြင့်ကမေလကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးတော့ပါတယ်ခင်ဗျာ။